သမားအင်ယူပြန်ကြောင်းရေးတာဝန်ခံကယ်လီမက်ကန်နီကသူ့မှာကိုဗစ် -19 ကူးစက်ခံရကြောင်းပြောပါတယ်။အရင်ဆေးစစ်ချက်တွေမှာပုံမှန်လိုလိုပဲဒီရောဂါပိုးကိုမတွေ့ရတာကြောင့်လေဒီတနင်္လာနေ့မနေ့ပိုင်းမှာတော့အကူးစက်ခံရတာတွေ့ခဲ့ရတယ်လို့မက်ကန်နီကသူ့ Twitter ကနေကြေညာခဲ့တာပါ။ဒါပေမဲ့လည်းဒီရောဂါလက္ခဏာနဲ့ပတ်သက်ပြီးတစုံတရာမခံစားရကြောင်းလည်းပြောပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အကြံပေး Hope Hicks မှာဒီရောဂါပိုးရှိနေတာကိုပြီးခဲ့တဲ့ကြေကပင်းနဲ့သတင်းစာရှင်းလင်းပွဲမလုပ်ခင်ကအထိသူမသိခဲ့ရဘူးလို့လည်းပြောပါတယ်။ Hope Hicks မှာဒီရောဂါအခုဆက်ခံရတာကိုကြေကပင်းနဲ့ညနေပိုင်းမှာမှသိရှိခဲ့ကြတာဖြစ်ပါတယ်။ရောဂါလက္ခဏာမပြပေမဲ့ဒီရောဂါအခုဆက်ခံရကြောင်းသိခဲ့ရတဲ့ Mechanic ကတော့သူမဟာကွာရန်တင်းလို့တိကျခွဲနေထိုင်မှုကိုစတင်တော့မှဖြစ်ကြောင်းပြောကြားခဲ့တယ်လို့သူ့အလုပ်တွေကိုအဝေးကနေပဲဆက်လက်လုပ်ဆောင်မှဖြစ်ကြောင်းပြောပါတယ်။